တက်မတော်နေ့ချီတက်အလေးပြုပွဲတွေကိုနေပြည်တော်မှာကျင်းပနေချိန်မှာပဲအာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဖက်စစ်ဒေါ်လာရင်းနေဆိုပြီးရန်ကုန် NLD ဌာနချုပ်ရုံးမှာကျင်းပပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နายကကြီးသူရဦးတင်ဦးကတော့စည်ရေးပြပွဲကိုနိုင်ငံတော်အတ္တမရအလေးပြုတဲ့တက်မတော်စည်ရေးပြချီတက်ပွဲအဖြစ်နဲ့လွတ်လပ်ရေးနေ့မျိုးပဲကျင်းပတင်ပြီးတော့အခုလိုနေ့မျိုးမှာတော့တက်မတော်တရင်တက်ဖွဲ့တွေအတွင်းမှာပဲဖက်စစ်ဒေါ်လာရင်းအမှတ်တရတွေနဲ့တက်မတော်ကိုဂုံပြမှုတွေကျင်းပတင်တယ်လို့ VOA ကိုပြောပါတယ်တက်မတော်ကာကွယ်ဦးစည်းချုပ်ဟောင်း NLD နายကသူရဦးတင်ဦးကိုကိုရနိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာဖက်စစ်ဒေါ်လာရင်းနေ့ဆိုတာဘယ်အတွက်ကြောင့်သတ်မှတ်ခဲ့တယ်လဲဆိုတာအခုလို့စဖြေပါတယ
်ဘိုးရောအောင်ဆန်းပြောခဲ့တဲ့မှားတဲ့စကားပဲပြောမှာပေါ့နိုင်ငံမှာဒီမိုကရေစီကိုပြောပြီးတော့ကလုံကြီးလုံဟန်နေတာတဖြည်းဖက်စစ်ဆန်းကသူတို့ရောင်ရောင်လုတ်တက်လာရှိတယ်တဲ့အဲ့ဒါကြောင့်မလို့ဖက်စစ်လိုဝါဒမျိုးကိုဘယ်တော့မှတိတ်မှခေါင်းပြန်ပြီးတော့ထောက်မလာအောင်အားလုံးသတိထားပြီးတော့သွားကြဖို့လိုတယ်ဆိုတော့မှတ်ခဲ့တာပေါ့ကွာအဲ့ဒါကြောင့်အခုလည်းပဲဖက်စစ်ကြောင်ရေးဆိုတာကဖက်စစ်ဝါဒပြန်လည်ပြီးခေါင်းမဆောင်နိုင်ဖို့အတွက်အများအားသတိပေးနေတဲ့နေ့ဆိုတဲ့သဘောပါပဲအဲ့
တော့အခုဆိုရင်ဒီ NLD အစိုးရပေါ့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရအရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒါဟာပထမဆုံးအကြိမ်ကျင်းပတဲ့ဒီဖက်စစ်တော်လှန်ရေးနေ့ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းတရားဝင်အခေါ်အဝေါ်ကတော့တက်မတော်နေဆိုပြီးတော့ဖြစ်နေတော့ပဲအဲ့တော့ဆိုတော့ဦးတင်ဦးအမြင်မှာကောဒီအခေါ်အဝေါ်နဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိပါလဲဒီအခေါ်အဝေါ်ကိုပြောင်းတင်သလားဘယ်လိုမြင်ပါလဲ
ဟောတက်မတော်ပတ်ဖို့ရတဲ့နေ့ဟာတက်မတော်နေ့ဖြစ်တင်တာပေါ့နော်အခုဦးပါကျတော့ဝေယောဆန်တွေကဒီဘုံသုံးမျိုးဆိုတာဗမာပြည်လွတ်လပ်ရေးတက်မတော်တည်ဆောင်နေဆိုတဲ့နေ့
ဒီတော်လိုင်းရင်းနေ့ကနေတက်မတော်နေ့ဖြစ်လာတာဘယ်နှစ်ခုနှစ်လောက်ကစတာလဲ
ဒီလိုပါဟိုတက်မတော်တဲမှာလည်းပဲအသိတဲ့တိုင်းပဲလေဟိုအရင်ကျွေးကျော်လာတာကတော့လွတ်လပ်ရေးဒီပထမလွတ်လပ်ရေးဒီဒုတိယလွတ်လပ်ရေးဒီတတိယအဲဒါလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကျတော့လွတ်လပ်ရေးဒီပထမဒီမိုကရေစီရေးဒီဒုတိယစီးပွားရေးနဲ့ပတ်သက်လို့ဆိုရှယ်ရေးဒီတတိယဖြစ်တော့ဆိုရှယ်ရေးနိုင်ငံတော်တည်ဆောင်မှုဆိုတဲ့ဟာဖြစ်လာတာအကြောင်းပြီးတော့တတိယမှာလည်းပဲသိရှိနေတဲ့အစိုးရကဆိုရှယ်လစ်နိုင်ငံတည်ဆောင်တာမဟုတ်ဘဲနဲ့ပေါ့ဗျာ။ဒါကြောင့်နေတဲ့စီးပွားရေးစနစ်ဟာကျွန်တော်တို့ကအရင်ရှင်စီးပွားရေးစနစ်ဖြစ်တယ်။ဒါကြောင့်မလို့ဆိုရှယ်လစ်စီးပွားရေးဆန္ဒဖြစ်အောင်လုပ်နေမယ်ဆိုပြီးတော့ပေါ်ပေါက်တာလေးတွေကရှိရှိနေတော့အဲ့ဒီလေးခါလေးကဆော့ဆော့နေတာကိုဒါတွေကတဖြည်းဖြည်းဖြည်းနဲ့ဝင်းချေပြီးချေလောင်လာတာကိုအကြောင်းပြီးတော့ဦးနှုတ်ကလိန်မာတယ်လေ။ကျမတော်နဲ့ပတ်သက်လို့အစဉ်လာတွေကိုပြည့်စည်တာတို့ကမှမဖြစ်ဘဲနဲ့အစဉ်လာဖြစ်ဖို့ဆိုပြီးတော့56 59ခုအဲ့ဒီလောက်ကစပြီးတော့မတ်လ29နေ့ကြာတဲ့အခါခရစ်တော်ပိုင်းနေ့ဆိုတဲ့အစားတက်ကိုညှင့်တင်တဲ့အနေနဲ့အားပေးတဲ့အနေနဲ့တက်မတော်နေ့ပြောင်းနေပြီတဲ့နေ့နောက်ပိုင်းတတိယတက်မတော်နေ့တို့ခေါ်တွင်သွားတဲ့သဘောတော့အသက်ရောက်တဲ့
ဘဘကိုယ်တိုင်ကလည်းတက်မတော်ကာကွယ်ဦးစည်းချုပ်အဖြစ်နဲ့တာဝန်ယူဆောင်ရွက်ခဲ့တယ်အဲ့ဒီအချိန်လုံးကအဲ့ဒီလိုကာကွယ်ဦးစည်းချုပ်ဖြစ်ခဲ့တဲ့အချိန်မှာဒီလိုဒီတော်လိုင်းရင်းနေ့နဲ့ပတ်သက်ပြီးတော့အမတ်တရရှိခဲ့တာလေးလည်းပြောပြပေးပါဦ
းအဲ့ဒီမှာဟိုပြတ်မတော်နေ့ဆိုပေနဲ့လို့ပဲသူ့ရဲ့ spirit ကတော့ဖြစ်စ်တော်လိုင်း spirit ပဲနည်းနည်းကြံတဲ့သဘောတွေတော့ရှိရပါတော့နော်ဒါပေမဲ့လို့ကျွန်တော်ကာဝေးဥစုချုပ်ဖြစ်လာတဲ့အချိန်မှာဒါဒီအဲ့ဒီခါကျတော့တော်တော်ကခွန်ဆက်တဲ့လေးခုနဲ့ဖွေးဥအခြေတော်ဥရရလည်းပဲဖြစ်လာပြီးမြန်မာဆွေရဲ့ဗန်းတဲ့ပါတီကလည်းပဲအောက်ရှိကနေသွားပြီးတော့ပြည်သူပါတီအဖြစ်ကြီးကြီးတဲ့ဟာအခါမှာခုနေဝင်ရနေပြီးတော့သူသဘောထားလေးတွေမေးတာရှိပါတယ်အဲ့တော့ဒီမိတူကတော့ဘယ်လိုဖြေတယ်တော့မပြောတတ်ဘူးကျွန်တော်တို့မေးတာကတော့မှတ်မိပါတယ်အဲ့ဒီမန်စတာ29နှစ်ကိုသူစစ်တော်လာနေနေဘုံမတော်တော်နေမင်းဘယ်လိုသဘောရလို့သူမေးပါတယ်ပြီးကြတော့ကျွန်တော်တို့ပြတ်မှတ်သွားပြောလိုက်ပါတယ်ဒီနိုင်ငံတစ်ခုမှာကျွန်တော်တို့အရေးကြီးဆုံးနေ့အဖြစ်မြတ်ဆုံးနေ့အမောင်မြတ်ဆုံးနေ့ဟာလွတ်လပ်ရေးနေ့ပါလို့နောက်တဲ့တပ်တော်နေ့မှာတော့ဖြင့်စီးပြခန္ဓာမလွတ်တော်ပဲနဲ့ဖြစ်စစ်တော်လာနေတက်တက်ပဲကျေပါတာမျိုးတပ်မတော်လည်းပဲမိမိတို့ရဲ့ပြတ်တွေ့နေမှာဖြစ်စစ်တော်လာနေပတ်သက်တဲ့အပိုင်းမှာဒုက္ခရတော့အကြောင်းပြပြီးတော့ကစီးစစ်ရတဲ့ပတ်သက်လို့ဖြစ်ပြောပုံပုံပြီးအစ်စ်တာပြည့်ကျွလာရအောင်လို့လည်းနဲ့အနေနဲ့အခြားနည်းလမ်းတွေနဲ့ပတ်သက်ပြီးတော့ပွဲရတဲ့ပဲလုပ်တာတွေကျွန်တော်စီးပြအာကရာဒုက္ခကိစ္စတွေစသဖြင့်ဒါတွေကိုလုပ်ချင်းအပြင်လုပ်လို့ရပါတယ်ဒါကြောင့်မလို့နေ့စီပြည့်တဲ့တပ်မတော်သားတွေအတွက်လုပ်ရဖြစ်ပြီးတော့ကျွန်တော်တို့ဒုက္ခရင်နေမှာတော့ဖြစ်ရင်ဒီလိုအတိုင်းသာအနေနဲ့ကျွန်တော်တို့တက်မတော်နဲ့တပေါင်းနဲ့ဘုရားမြတ်လို့တာကောက်ပါတယ်လို့အဲ့ဒီလိုပြောဘူးတယ်ဒါပေမဲ့အခြားခြားသောတပ်မှုများကတော့အဲ့ဒီမဆူဆန်20နဲ့9နှစ်ကိုတော့သူတို့ကတက်မတော်နေပဲလွတ်ချင်ရတဲ့သဘောရှိတာကြောင့်မလို့ရှင်နေတက်မတော်နေပဲဆက်လက်လုပ်နေတာဖြစ်ပါတယ
်ဒီနေ့ဟိုကာကွယ်ဦးစည်းချုပ်ပြောတဲ့မိန်ကောမှာ
ရှမ်းပြည်မြောက်ပိုင်းမှာဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အချုပ်ချာအာဏာကိုထိပါတာဆိုပြီးတော့ပြင်းပြင်းထန်ထန်ပြောသွားတယ်။ငြိမ်းချမ်းကိစ္စနဲ့ပတ်သက်ပြီးတော့တမတော်ဘက်ကလုံနေတဲ့အပေါ်မှာဘဘရဲ့အမြင်ကိုသိကြပါတယ်။ဒီကနိုင်ငံတော်အချုပ်ချာအာဏာကိုကာကွယ်ဖို့ဟာကတော့ဒီလိုလူတရားလုံးဟာကာကွယ်ရမှာဖြစ်ပါတယ်။အမှန်ဒီလိုပြောရဆိုရင်အရင်နိုင်ငံတွေနဲ့ပတ်သ ကျွန်တော်တို့ကတော့ဒီအနေနဲ့ဒီရှိရှိရတဲ့အဖွဲ့အစည်းကိုမျိုးလိုနေမျိုးလိုဟာနဲ့သာသိရင်နောက်ရအောင်မအောင်ကျွန်တော်စိုးမိုးနေနေအောင်လုပ်နေတာလူကလည်းလူပကောင်းပါတယ်ဒီလိုချုပ်ပြီးတော့ပြောလို့ရှိရင်ရှိနေတဲ့ငင်းငယ်ရဲ့မူကြီးတွေနဲ့ပတ်သက်တဲ့အပိုင်းဒီမှာပြဿနာဖြစ်လာနိုင်တဲ့အကြောင်းရှိတယ်ဘာလို့လဲဆိုတော့မိမိရဲ့နေမျိုးကိုဇေယျနေပြီးတော့အခြားခြားသောနေမျိုးမှာဒေသခံပြ နိုင်ငံတွေအနေနဲ့သူတို့နဲ့ပတ်သက်ပြီးတော့ခုနနင်းရဲမူကြီးတွေနဲ့ပတ်သက်ပြီးစီးပွားရေးဆိုင်ရာရှိတဲ့ဂရီထားပြောဖို့ကောင်းတယ်လို့တော့မြင်ပါတယ်
တမရော်ကာကွယ်ဦးစီးချုပ်ဟောင်း NLD နာယကသူရဦးတင်ဦးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်